မြန်မာနိုင်ငံမှာတနင်္လာနေ့အစောပိုင်းစစ်တပ်ကအာဏာသိမ်းတယ်ဆိုတာကိုသိသိချင်းမှာပဲဒါဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုအကြီးအကျယ်ထိခိုက်စေနိုင်တယ်ဆိုပြီးပြင်းပြင်းထန်ထန်ရှုတ်ချပြောဆိုခဲ့တဲ့ကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ဟာမြန်မာအရေးအတွက်အဆက်မပြတ်ဆက်သွယ်ဆောင်ရွက်နေကြောင်းနဲ့ချက်တပရင်းနေကုလသမဂ္ဂလုံခြုံရေးကောင်စီကနေမြန်မာအရေးတညီတညွတ်ထဲပြောဆိုလာချိန်မှာတော့ဒါဟာထိတ်အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းပြောကြားခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရက်ကတောက်ချန်နေကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောပါတယ
် The statement that we saw from the Security Council is a very positive first step in terms of a unified voice from the organization's body
ကုလသမဂ္ဂလုံခြုံရေးကောင်စီကထုတ်ပြန်တဲ့ကြေညာချက်ကိုကြည့်ရင်ကုလသမဂ္ဂကမြန်မာနိုင်ငံငင်းချင်းရင်းနဲ့လုံခြုံရေးအတွက်တညီတညွတ်ထဲလှုပ်ဆောင်လာတဲ့အတွက်ဒါဟာအပြုသဘောသိက္ခာကိုဆောင်တယ်လို့တိတ်ကိုအရေးပါတဲ့ပထမခြေလမ်းဖြစ်တာတွေ့ရကြောင်းပြောသွားတာပါမြန်မာနိုင်ငံမှာဆက်အာဏာသိမ်းပြီးချိန်ကစပြီးလုံခြုံရေးကောင်စီကနေပထမဆုံးထုတ်ပြန်တဲ့ကြေညာချက်မှာဒေါင်ဆန်းစုကြည်နဲ့ထိန်းသိမ်းထားသူတွေကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့နဲ့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးဖို့ပါဝင်ပြီးဒါကိုလုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံစလုံးကကျက်တပရင်းနေမှာတညီတညွတ်ထဲတောင်းဆိုခဲ့ကြတာဖြစ်ပါတယ်လုံခြုံရေးကောင်စီရဲ့ကြေညာချက်မှာဒီမိုကရေစီအဖွဲ့အစည်းတွေနဲ့ဒီမိုကရေစီဖြစ်စဉ်ဆက်လက်ရှင်သန်ရေးအင်အားသုံးပြီးတော့အကြမ်းမဖက်ရေးအခြေခံအခွင့်အရေးတွေနဲ့ဥပဒေစိုးမိုးရေးကိုလေးစားလိုက်နိုင်ရေးတွေရှိဖို့အတွက်အလေးထားဖော်ပြထားပါတယ်။အဖွဲ့ဝင်15နိုင်ငံအနေနဲ့မြန်မာပြည်သူတွေရဲ့ဆန္ဒအကျိုးစီးပွားနဲ့အညီနှစ်ဖက်ဆိတ်ဆန့်ဆွေးနွေးရင်းနဲ့အမျိုးသားပြန်လည်တည်မြဲရေးကိုအားပေးထောက်ခံတယ်လို့လည်းလုံခြုံရေးကောင်စီကပြောပါတယ်။စစ်တပ်ကနေထိန်းသိမ်းထားသူအလုံးကိုချက်ချင်းပြန်ပြီးလွှတ်ပေးဖို့တောင်းဆိုတဲ့အပြင်အရက်ဖက်အဖွဲ့အစည်းတွေမီဒီယာတွေနဲ့သတင်းသမားတွေပေါ်မှာကန့်သက်ချုပ်ချယ်မှုတွေအတွက်အလွန်ဆွေးနွေးကြောင်းလည်းပြောကြားခဲ့တာပါကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစကရက်ရှနာဘူဂနာကလည်းမြန်မာနိုင်ငံရဲ့နောက်ဆုံးချိန်နဲ့ပတ်သက်ပြီးဆက်သွယ်ကြိုးပမ်းမှုတွေလုပ်နေရမှာတောက်ကြနေကတော့နေပြည်တော်ကတက်မတော်အကြီးကဲတူနဲ့အဆက်အသွယ်လုပ်နိုင်ခဲ့တယ်လို့လည်းစတီဖန်ဒူဂျာရက်ကပြောပါတယ
် She did manage to reacha senior official in Naypyidaw she had a virtual meeting with the deputy commander in chief of the armed forces of Myanmar she reiterated the secretary general's strong condemnation
သူဟာမြန်မာတက်မတော်ဒုတိယဗိုလ်ချုပ်ဟူကြီးဆိုဝဲနဲ့အွန်လိုင်းကနေတွေ့ဆုံပြီးပြောကြားခဲ့ပါတယ်တက်မတော်ရဲ့လုပ်ရဟာမြန်မာနိုင်ငံမှာဒီမိုကရေစီရေးပြုပြင်ပြောင်းလဲမှုတွေကိုအတားအဆီးဖြစ်စေတဲ့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းထပ်မံပြောကြားခဲ့ပါတယ်ဒါအပြင်ဖန်စီထိန်းသိမ်းထားသူအလုံးကိုအမြန်ပြန်ပြီးလွှတ်ပေးဖို့လဲထပ်မံတောင်းဆိုရဲလို့ပြောသွားတာပါဒါအပြင်ရွန်ဂျာဒုက္ခတွေတွေသူတို့ဆန္ဒအလျောက်ဂုံတိတ်ခါရှိရှိလုံခြုံစိတ်ချစွာပြန်လာနိုင်ရေးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေတာဝန်ခံတာဝန်ယူမှုနဲ့အထူးသဖြင့် ICC နိုင်ငံတကာရာဇဝတ်တရားရုံးနဲ့လက်ရှိရင်ဆိုင်နေရတဲ့အမှုနဲ့ပတ်သက်ပြီးဆက်သွယ်ဆောင်ရွက်ဖို့လိုအရေးကြီးတဲ့ကိစ္စရပ်မျိုးတွေအတွက်တူးတက်မှုရှိအောင်လုပ်ဖို့လိုအပ်ကြောင်းလဲအလေးထားပြောကြားခဲ့တယ်လို့ဆိုပါတယ်Miss Bugna ha Myanmar ye ne patet lo ASEAN နိုင်ငံတွေကကိုယ်စားလှယ်တွေနဲ့လည်းဆက်သွယ်ဆွေးနွေးနေပြီးမြန်မာနိုင်ငံအတွက်ထားရှိတဲ့တူညီတဲ့ရည်မှန်းချက်အတိုင်းအားလုံးလက်တွဲဆောင်ရွက်ကြဖို့ ASEAN တွင်းမှုချုပ်နဲ့တောက်ကြနေမှာပြောဆိုဆွေးနွေးခဲ့ကြောင်းလည်းပြောပါတယ်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Miss Bugna ha အင်္ဂါနေ့ကပြုလုပ်တဲ့လုံခြုံရေးကောင်စီအစည်းအဝေးမှာတော့မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးလာစေအောင်လှုံ့ဆော်ပေးဖို့အတွက်လုံခြုံရေးကောင်စီကိုတိုက်တွန်းခဲ့ပါတယ်